This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ6မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မင်္ဂလာနံနက်ခင်းပါရှင်ရေဒီယို NUG ဝန်သားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ဘီရိုကနေကင်းဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဖွယ်သားများကဆုတောင်းမြတ်တာပို့သားလိုက်ပါတယ်ဒီကနေ့2024ခုနှစ်ဒီဇင်ဘာလ24ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ပထမဆုံးအနေနဲ့ Radio NUG ရဲ့စီးရီးသတင်းကောင်းထုတ်ချက်ကိုမျိုးဦးနိုင်မှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင
်မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2024ခုနှစ်ဒီဇင်ဘာလ24ရက်နေ့မနက်ပိုင်း Radio NUG စီးရီးသတင်းများကိုတင်ပြပေးပါတော့မယ်ကျွန်တော်ကတော့မျိုးဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့အမြန်လမ်းမှာနထိုးကြီး PDF ကလမ်းပိုင်းစစ်ဆေးမှုလုပ်ပြီးခရီးသည်တွေနဲ့တွေ့ဆုံတဲ့တဲ့ကိုတင်ပြပေးပါမယ်။ဒီဇင်ဘာလ23ရက်နေ့မနက်စေနာရီခွဲကန့်မှာနထိုးကြီးမြို့နယ်နဲ့မိထီလာမြို့နယ်ကြားကမိုင်းတိုင်318မှာနထိုးကြီးဖိဖဲ Defense Force ကနေမြေစိုးမိုးရေးလှုပ်ဆောင်ခဲ့ပြီးခရီးသွားယာဉ်တွေကိုစစ်ဆေးတာခရီးသည်တွေနဲ့တွေ့ဆုံတာတွေလိုအပ်တဲ့အသိပညာပေးမှုတွေပြုလုပ်ခဲ့ကြောင်းတင်ပြထုတ်ပြန်ထားပါတယ်။ပြည်သူတွေအနေနဲ့ရန်ကုန်မန္တလေးအမြန်လမ်းမကြီးပေါ်ကိုမလိုအပ်ဘဲခရီးမသွားကြရန်ညအချိန်မတော်မထွက်ကြရန်နဲ့တိုက်ပွဲနဲ့တိုးရင်ရှေးဆက်မမောင်းဘဲနှိစက်ရလုံးကျုံတဲ့နေရာတွေမှာနေထိုင်ကြရန်တတိပေးထားပါတယ်။စစ်ကောင်စီလော်ဘီတွေမှနထိုးကြီး PDF ကကားတွေကိုစစ်ဆေးရင်ရင်းငယ်တစည်းကို010ဘောင်ဘက်ကိုခေါ်သွားတယ်လို့យေတာဖော်ပြထားတာနဲ့ပတ်သက်ပြီးနထိုးကြီး PDF ကအိမ်စည်းကားတစည်းပေါ်မှာပျောက်ကြားအင်ဂျီတွေ့တာကြောင့်ကားပေါ်ပါလာတဲ့သူတွေကိုအောက်ခဏဆင်းခိုင်းကယာယီစစ်ဆေးမှုပြုလုပ်ပေးပြီးတော့ပြန်လွတ်ပေးလိုက်တယ်လို့ဆိုပါတယ်။နထိုးကြီး PDF စစ်ဆေးမှုတွေပြုလုပ်အပြီးမှာစစ်ကောင်စီတက်တဲ့ပြည်သူစစ်တွေအဲ့ဒီနေရာကိုရောက်လာသေးတယ်လို့ပြည်သူတွေစီကသိရပါတယ်။တော်လှန်ရေးကာလ၄နှစ်ပြည့်တော်မှာမို့ပြည်သူတွေအနေနဲ့စည်းကမ်းလိုက်နာပြီးတော်လန်ရေးမှာပါဝင်ပေးကြဖို့နထိုးကြီး PDF ကမြစ်တာရက်ခံထားပါရခင်ဗျာဆလဘီဗမောတိုက်ပွဲအတွင်းစစ်သားများတည်ဆုံနေမှုများနဲ့လက်နက်ခေရန်အမြောက်အများရရှိထားတဲ့တရင်ကိုတင်ပြပေးပါမယ်ဗမောတိုက်ပွဲအတွင်းစစ်သားများတည်ဆုံနေမှုများနဲ့လက်နက်ခေရန်အမြောက်အများရရှိထားတဲ့ရုပ်သံများလူမှုကွန်ရက်မှာထွက်ပေါ်လာပါတယ်ကချင်လွတ်လပ်ရေးတပ် KIA နဲ့ PDF ပူးပေါင်းတပ်တွေရဲ့ဗမောမြို့မြို့သိမ်းတိုက်ပွဲဟာဆက်ပြင်းထန်နေပြီးတော့ KIA ဘက်ကစစ်ကောင်စီတပ်တွေတက်ဆွေးထားတဲ့ဗမောနီးပညာတပ်ကတူကိုဒီဇင်ဘာလ22ရက်နေ့မှာထိန်းချုပ်လိုက်ပြီးဖြစ်ပါတယ်ဗမောအခြေဆိုင်စစ်ကောင်စီတပ်ရဲ့ရဲစခန်းကိုရဖို့ရက်နေ့ချီတိုက်နေပြီးတော့ဒေသခံတွေကတိုက်ပွဲအလေတဝိုက်မှာကြံရှိနေသေးတာကြောင့်ပြည်သူတွေစစ်ဆောင်လို့ရအောင် KIA ဘက်ကလမ်းဖွင့်ပေးထားတာကြောင့်အပိသက်သိမ်းဖို့ခန့်နေတဲ့သဘောလို့သိရပါတယ်ခင်ဗျာဆလဘီအုတ်တွင်းမြို့မှာစစ်ကောင်စီတက်ဆွဲထားတဲ့နေရာများကိုဒရုန်းဖြင့်ပုံကျဲတိုက်ခိုက်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ပဲခူးတိုင်းအုတ်တွင်းမြို့နယ်ကံကလေးကြီးရွာအနီးမှာအခြေချတက်ဆွဲထားတဲ့စစ်ကောင်စီတပ်ကိုဒရုန်းဖြင့်ပုံချတိုက်ခိုက်ခဲ့တယ်လို့တောင်ပိုင်းတိုင်းစစ်ဒေသအမှတ်1စစ်ဒေသခွဲကထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ22ရက်နေ့မနက်7:24မိနစ်ကဒရုန်းဖြင့်ပုံသီးချတိုက်ခိုက်ခဲ့တာဖြစ်ပြီးစစ်ကောင်စီတပ်ဖက်က2ဦးသေဆုံးက5ဦးအပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့ဆိုထားပါတယ်။အဆိုပါစစ်စင်ရေးကိုတောင်ပိုင်းတိုင်းစစ်ဒေသအမှတ်1စစ်ဒေသခွဲ PDF အမှတ်3932တပ်ရင်း Delta 1 Drone Force စစ်တောင်းစစ်ကြောင်းအုတ်တွင်းပကဖ Drone တပ်ဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့ကြတာဖြစ်ပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ6ရက်နေ့ကလည်းအုတ်တွင်းမြို့မှရဲစခန်းနဲ့ထွေးအုပ်ရုံးတို့မှတပ်ဆွေးထားတဲ့စစ်ကောင်စီတပ်ဖွဲ့ကို Drone ဖြင့်ပုံချတိုက်ခိုက်ခဲ့ရာထိခိုက်သေဆုံးမှုရှိခဲ့တယ်လို့သိရပါတယ်ခင်ဗျာ ဆက်လက်ပြီးပြူရွာကိုလာတဲ့ထောက်ပို့စစ်ကြောင်းအားပိတ်ဆို့တိုက်ခိုက်ခဲ့ရာစစ်ကောင်စီတပ်သား9ဦးသေဆုံးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။မကွေးတိုင်းရေစကြိုမြို့နယ်ကစစ်ကောင်စီတပ်အထိုင်ချထားရာပြူရွာကိုလက်နက်အင်အားနဲ့စစ်နေရေးကထောက်ပို့ဖို့လာတဲ့စစ်ကြောင်းကိုပိတ်ဆို့တိုက်ခိုက်ခဲ့ပြီးစစ်ကောင်စီတပ်သား9ဦးသေဆုံးခဲ့တယ်လို့ Yan Wolf PDF အဖွဲ့ကထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ23ရက်နေ့က၎င်းထောက်ပို့စစ်ကြောင်းကိုတော်လှန်ရေးပူးပေါင်းမဟာမိတ်တပ်များကပိတ်ဆို့တိုက်ခိုက်ခဲ့ရာစစ်ကောင်စီတပ်သား9ဦးမျက်မြင်သေဆုံးခဲ့ပြီးတော့ဒဏ်ရာရသူများကိုလည်းပြန်ဆွေးပြေးသွားတာရှိခဲ့တယ်လို့ဆိုပါတယ်။အဆိုပါတိုက်ခိုက်မှုကို Yan Wolf PDF မန္တလေးခရိုင်တပ်ရင်း6စားတောင်မူဂျူစားတောင်မျိုးပြပျောက်ကြား SD အဖွဲ့များနဲ့နေမြေကန်ပူးပေါင်းမှာမိအဖွဲ့များကစောင့်ရွက်ခဲ့ကြတာဖြစ်ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ14ရက်နေ့ကလည်းစားတောင်မျိုးနယ်ကစစ်ကောင်စီတပ်အထိုင်စခန်းကို drone ပုံသီးစက်နှလုံးကျဲချတိုက်ခိုက်ခဲ့သေးတယ်လို့ Yan Wolf PDF အဖွဲ့ရဲ့ထုတ်ပြန်ချက်အရသိရပါတယ်ခင်ဗျာ။ဆလဘီအောင်စရာစစ်ကြောင်းမှစစ်ကောင်စီတပ်သား၄ဦးနဲ့လက်နက်၅လက်ကိုဖမ်းဆီးရမိတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။စစ်ကောင်စီရဲ့အောင်စရာစစ်စင်ရေးစစ်ကြောင်းမှစစ်ကောင်စီတပ်သား၄ဦးကိုအရှင်ဖမ်းဆီးရမိခဲ့ပြီးတော့လက်နက်၅လက်ကိုသိမ်းဆီးရရှိခဲ့တယ်လို့ Justice Soldier PDF အဖွဲ့ကထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ22ရက်နေ့မှာ၎င်းစစ်ကောင်စီတပ်သား၄ဦးကိုဖမ်းဆီးရမိခဲ့တာဖြစ်ပြီးတော့ MA1 တလက် MA2 တလက် MA3 3လက်နဲ့စစ်ကောင်စီတပ်သားရုပ်အလောင်းနှစ်ခုကိုသိမ်းဆီးရမိခဲ့တယ်လို့ဆိုပါတယ်။အောင်စရာစစ်ကြောင်းကိုအမှတ်30ပြူဟာမှာကော့ဘရာစစ်ကြောင်းဖီနွန်စစ်ကြောင်းချက်တက်နဲ့စစ်ကြောင်းနဲ့ Justice Soldier PDF တပ်ဖွဲ့တို့ကနေညာမပြတ်နှိမ်နင်းတိုက်ခိုက်နေတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီရေဗလာတစိမ့်ရထားတဲ့ပြူကောင်းဆောင်နဲ့မိသားစုကိုပြစ်ခတ်ရှင်းလင်းတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဒီဇင်ဘာလ22ရက်နေ့ည9နာရီအချိန်မှာမေတ္တလာခရိုင်ဝမ်တွင်းမြို့နယ်တမကန်ကြီးဝါအုပ်စုတမကန်အုပ်ကြီးဝမ်တွင်းမြို့နယ်အရှိချမ်းရှိပြူစောတိအဖွဲ့မှာအကြီးဆုံးဖြစ်သူစစ်ကောင်စီပီးအပ်ထားတဲ့ရေဗလာတစိမ့်ရရှိထားသူပြူကောင်းဆောင်မောင်လွင်နဲ့မိသားစုဟာကြီးဝါတွေအပေါ်အလွန်အကျူးဖိနှိပ်အနိုင်ကျင့်နေပြီးတော့လက်အောက်ခံပြူစောတိများကိုကိုရံတော်အဆောင်အဖြစ်မွေးကတမကန်အုပ်စုအတွင်းမှာရှိတဲ့ရွာများအလုံးအပေါ်ဆက်၍ဆက်၍ပူတူပြီးအနိုင်ကျင့်ဖိနှိပ်နေတဲ့အတွက်ကြောင့် WTRF အဖွဲ့မှလူမိုက်တို့တွားရလမ်းဖြစ်တဲ့ငရဲကိုထူသုံးယောက်လုံးအားပူပီးလိုက်ကြောင်းသတင်းထုတ်ပြန်ထားပါတယ်။မောင်လွင်ကို2021ခုနှစ်အတွင်းပထမတစ်ကြိမ်ပြစ်ခတ်ရှင်းလင်းရာအသက်မသေးပဲလမ်းမလျှောက်နိုင်တဲ့ဒုက္ခိတဖြစ်နေခဲ့ပေမဲ့သူ့ဤသားနဲ့မိမဟာသူ့အရှိန်နဲ့စိတ်တူကိုယ်တူပူပေါင်းပြီးတမကန်အုပ်စုကြီးရွာများဖြစ်တဲ့တမကန်ကြောက်ဦးမင်းကုံတောင်စေရွာစတဲ့ကြီးရွာများမှတအိမ်တစ်တောင်စစ်မှုထမ်းအကြောင်းပြကောက်ခံခြင်းလူငယ်ရှိတဲ့အိမ်များဆိုရင်3သိန်း5သိန်း10သိန်းစီတောင်းခြင်းရွာအလုံးမှပြည်သူတွေကိုချိန်ချောက်အကြက်ကန်ခြင်းတားဖြစ်သူဟာလည်းသူ့အဖေအလိုအကျစစ်သားတွေကိုအကျိုးအပို့လုပ်ပေးခြင်းပြူစောတိတင်နှံများတက်ရောက်ခြင်းစသဖြင့်ပြည်သူစန့်ကျင်ဘက်မှရက်ကကြောက်လက်မရှိမိုက်လုံးကြီးနေတဲ့အတွက်ကြောင့် WTRF ဖွဲ့မှထူ3ယောက်လုံးတုတ်တင်ရှင်းလင်းလိုက်ခြင်းဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာဆလဘီတန်ကြွဲမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုအတွင်အရသာပြည်သူတအူးသေဆုံးပြီး6ဦးဒဏ်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ရခိုင်ပြည်နယ်တန်ကြွဲမြို့ကိုစစ်ကောင်စီကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့တာကြောင့်အရသာပြည်သူတအူးသေဆုံးပြီး6ဦးဒဏ်ရာရခဲ့တယ်လို့ရခိုင်အခြေစိုက် APM သတင်းဌာနကဖော်ပြထားပါတယ်။ဒီဇင်ဘာလ23ရက်နေ့ညနေ3နာရီကျော်ကမှတန်ကြွဲမြို့အမှတ်4ညောင်ပင်စည်းကျေးရွာကိုစစ်ကောင်စီတပ်က Jet Fighter 2စီးဖြင့်ဘုံ၄ချိန်ကျဲချတိုက်ခိုက်ခဲ့ကစစ်တပ်နဲ့ဖြစ်လေ3ချိန်တိုင်းမိနစ်30ခန့်ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။၎င်းဘုံသီးတလုံးဟာအမှတ်လေးညောင်ပင်စည်းရက်ကွက်ကဥဖိုးကျော်ရဲ့နေအိမ်မှာကြောက်ရောက်ပေါက်ကွဲခဲ့ပြီးတော့အသက်40အရွယ်ရှိဥဖိုးကျော်ပွေးချင်းပြီးတည်ဆုံခဲ့ကဒေါခင်ခင်နွယ်ဦးတန်ဝင်းနဲ့ဒေါ်မလုံးနှံ့တို့ဒဏ်ရာရရှိခဲ့ကြပါတယ်။အလားတူတမုတ်ချောင်းကြီးရွာမှာလည်းဘုံသီးကြောက်ရောက်ပေါက်ကွဲခဲ့ပြီးတော့ဦးအောင်သိန်းတင်ဒေါ်အေးအေးတန်းနဲ့ဒေါ်နွနွယ်တို့၃ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ18ရက်နေ့ကလည်းတန်ကြွဲမြို့ကိုစစ်ကောင်စီကဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အမျိုးသမီး၃ဦးနဲ့အမျိုးသား၁ဦးဒဏ်ရာရခဲ့သေးတယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးကွာမြို့နယ်မှာစစ်ကြံမိုင်းနင်းမိပြီးတော့ပြည်သူ၂ဦးထိခိုက်ဒဏ်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ရခိုင်ပြည်နယ်ကွာမြို့နယ်မှာစစ်ပွဲကာလကလက်ကြံမီးမြှုပ်မိုင်းနင်းမိပြီးတော့ပြည်သူ၂ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ကွာမြို့နယ်စစ်ပေးဆောင်ကုညီရေးပူးပေါင်းအဖွဲ့ကထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ18ရက်နေ့ကကလေပြင်းကြီးရွာကအသက်30အရွယ်မမူမူဆန်ဆိုသူဟာစပားရရန်လေကွင်းတဲကိုအစဉ်မိုင်းနင်းမိပြီးတော့ခြေထောက်တစ်ဖက်ဆုံးရှုံးခဲ့ရတယ်လို့ဆိုပါတယ်။အလားတူဂျိုင်းကောက်ကြီးရွာမှာလည်းဒီဇင်ဘာလ18ရက်နေ့ကအသက်49နှစ်အရွယ် ်ရှိဦးကျော်စိုးလင်ဟာနွားလန်ရင်မိုင်းနင်းမိကခြေထောက်တစ်ဖက်ဆုံးရှုံးသွားခဲ့တယ်လို့သိရပါတယ်။ကွာမျိုးနယ်မှာစစ်ပွဲကာလအတွင်းမိမျိုးမိုင်းနင်းမိတာကြောင့်ထိခိုက်ဒဏ်ရာရရှိသူ9ဦးနဲ့တေဆုံးသူ2ဦးထိရှိလာပြီးဖြစ်တယ်လို့ကွာမျိုးနယ်စစ်ဘေးရှောင်ကူညီပူးပေါင်းအဖွဲ့ကပြောပြထားပါတယ်။ကွာမျိုးနယ်စစ်ဘေးရှောင်ကူညီပူးပေါင်းအဖွဲ့အနေနဲ့လေအရက်သားပြည်သူများစစ်ပွဲလက်ကျန်လက်နက်ပစ္စည်းများနဲ့ဆက်ဆက်ပြီးတော့ဆောင်ရွက်ရှောင်ရွက်လိုအပ်တာတွေကိုအသိပညာမျှဝေရေးလုပ်ငန်းများဆောင်ရွက်နေတယ်လို့သိရပါတယ်ခင်ဗျာ။ဆလပီမင်းတပ်မျိုးပေါ်မှာစကားဆိုင်ရဲ့မြေမြုံမိုင်းများရှင်းလင်းနေ၍အရဒါပြည်သူများဝင်ရောက်နေထိုင်ခြင်းမပြုသေးရန်တတိပေးတဲ့တင်ကိုတင်ပြပေးပါမယ်။ချင်းပြည်နယ်မင်းတပ်မျိုးပေါ်မှာစကားဆိုင်ရဲ့မြေမြုံမိုင်းများရှင်းလင်းနေ၍အရဒါပြည်သူများဝင်ရောက်နေထိုင်ခြင်းမပြုသေးရန်ဒီဇင်ဘာလ23ရက်နေ့က CDF မင်းတပ်ကအသိပေးကြေညာထားပါတယ်။ဒါအပြင်စကားဆိုင်ရဲ့လေကြောင်းတိုက်ခိုက်မှုများဆက်လက်ပြုလုပ်နေ၍ပြည်သူများအနေနဲ့ခွင့်ပြုချက်မရှိဘဲမြို့ရဲကိုဝင်ထွက်သွားလာခြင်းမပြုရန်တတိပေးနှိုးဆော်ထားပါတယ်ခင်ဗျာ။ဆလပီထီလင်းစစ်ကြောင်းအားအထိနာအောင်ကြားပြတ်တိုက်ခိုက်ခဲ့တဲ့ရဲဘော်များအားဒေသခံပြည်သူတွေကြိုးစုဂုဏ်ပြုတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ထီလင်းစစ်ကြောင်းအားအထိနာအောင်ကြားပြတ်တိုက်ခိုက်ခဲ့တဲ့ရဲဘော်များအားဒေသခံပြည်သူတွေကြိုးစုဂုဏ်ပြုခဲ့တယ်လို့ဒီဇင်ဘာလ23ရက်နေ့ထီလင်းမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ရင်းများကအသိပေးဆိုထားပါတယ်။မကွေးတိုင်းကံကောခရိုင်ထီလင်းမြို့ထွက်ခွာလာတဲ့အင်အား80ပါးစစ်ကြောင်းအားအထိနာနောက်ပြန်ဆုတ်သွားအောင်တိုက်ခိုက်နိုင်ခဲ့တဲ့ထီလင်းမြို့နယ်ခရိုင်တပ်ရင်းများမှရဲဘော်များအားဒေသခံပြည်သူများမှအောင်တပီတို့ဖြင့်လိုက်လဲစွာကြိုးဆိုခဲ့ကြတယ်လို့ဆိုပါတယ်။ဒေသခံပြည်သူများမှစားသောက်ဖွဲ့ရများဖြင့်တိုက်ကင်းအိတ်ခံပြီးတော့စစ်အာဏာရှင်ပြုတ်ကြသည့်အထိတိုက်ပွဲဝင်ပြီးကြပါရန်နဲ့ BND ရဲ့ကင်းကြပါစေကြောင်းဆုတောင်းပေးခဲ့ကြပါတယ်။တော်လန်ရဲဘော်များကလည်းပြည်သူနဲ့လက်တွဲညီညီဆက်လက်တော်လန်သွားမှာဖြစ်ပြီးတော့လူအပ်တဲ့ကူညီထောက်ပံ့မှုများပေးကြပါရန်တင်ပြခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောင်မင်းတီယန်မင်းစစ်သွေးနဲ့ခါရှဲတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ဗီဒီယိုအညီကြီးရဲ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးပြည်တွင်းသတင်းများကိုတော့ပူပူမှဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။အခုချိန်ကစပြီး2024ခုနှစ်ဒီဇင်ဘာလ24ရက်နေ့ဗီဒီယိုအညီကြီးရဲ့မနက်ခင်းပြည်တွင်းသတင်းများစတင်တင်ဆက်ပေးပါမယ်ရှင်။ကျွန်မကတော့ပူပူပါ။ပထမဦးစွာတရားဥပဒေစိုးမိုးရေးဟာတော်လှန်ရေးကာလတွင်အလွန်အရေးကြီးပြီးတရားဥပဒေစိုးမိုးမှသာနိုင်ငံတည်ငြိမ်မှုရှိနိုင်တယ်လို့ပြည်ထောင်စုဝန်ကြီးချုပ်ပြောကြားတဲ့သတင်းကိုတင်ဆက်ပေးပါမယ်။တရားဥပဒေစိုးမိုးရေးဟာတော်လှန်ရေးကာလတွင်အလွန်အရေးကြီးပြီးတရားဥပဒေစိုးမိုးမှသာနိုင်ငံတည်ငြိမ်မှုရှိနိုင်တယ်လို့ပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခန်တန်းကအမျိုးသားညီညွတ်ရေးအစိုးရဂျားကာလပြည်သူတရားစီရင်ရေးဖော်ဆောင်မှုကော်မတီအစည်းအဝေးအမှတ်စဉ်6မြင်းဆောင်2024မှာပြောပါရယ်။အစည်းအဝေးတွင်တရားဥပဒေစိုးမိုးရေးနှင့်တရားစီရင်ရေးဆိုင်ရာကိစ္စရမြအားအစည်းအဝေးတက်ရောက်လာသူများမှအပြန်အလှန်တင်ပြဆွေးနွေးမှုများပြုလုပ်ခဲ့ကြပါတယ်။အစည်းအဝေးသို့ပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းနှင့်တရားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းဦးပြည်ထောင်ရေးဝန်ကြီးဦးလွင်ကိုလည်းနဲ့အစိုးရအဖွဲ့ဝင်များတာဝန်ရှိသူများတက်ရောက်ခဲ့ကြပါတယ်ရှင်။အခုဆက်လက်ပြီးတော့အကြမ်းဖက်စစ်ကောင်စီရဲ့ပြုလုပ်မဲ့ရွေးကောက်ပွဲကနိုင်ငံရေးအရာရောဥပဒေအကြောင်းအရာရောလက်ခံနိုင်စရာအကြောင်းမရှိဘူးလို့ပြည်ထောင်စုဝန်ကြီးဒေါ်စမအောင်ပြောကြားတဲ့သတင်းကိုတင်ဆက်ပေးပါမယ်။အကြမ်းဖက်စစ်ကောင်စီရဲ့ပြုလုပ်မဲ့ရွေးကောက်ပွဲကနိုင်ငံရေးအရာရောဥပဒေအကြောင်းအရာရောလက်ခံနိုင်စရာအကြောင်းမရှိဘူးလို့ဒီဇင်ဘာလအတွင်း PPTV နဲ့တွေးဆုံမေးမြန်းခန်းမှာနိုင်ငံသားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါ်စင်မအောင်ကပြောပါတယ်စစ်ကောင်စီရဲ့ဒီရွေးကောက်ပွဲဟာအဖြေမဟုတ်ဘူးနံပါတ်၁အချက်ပေါ်အာဆီယံကိုရောအိမ်နီးချင်းနိုင်ငံတွေရောကမ္ဘာနိုင်ငံတွေကလည်းဒီတိုင်းပဲနိုင်ငံတကာနဲ့တွေ့တိုင်းကျမတို့ဆွေးနွေးခဲ့တဲ့ဒုတိယအချက်ကစစ်ကောင်စီမှရွေးကောက်ပွဲလုပ်ဖို့အခွင့်အရေးမရှိဘူးတရားဝင်မှုလည်းမရှိဘူးစစ်ကောင်စီကိုအကြမ်းဖက်စစ်တပ်ဖြစ်လဲကျမတို့ကြေညာထားတာဖြစ်တဲ့ပြည်သူလူထုကိုရန်သူတပွဲပြုမှုကျင့်ကြံနေတာဖြစ်တဲ့အတွက်တရိတ်ဆန်အဖြစ်ကြေညာထားတာဖြစ်တဲ့လက်တွေလည်းပဲအကြမ်းဖက်စစ်ကောင်စီရဲ့ပြုလုပ်မဲ့ရွေးကောက်ပွဲကနိုင်ငံရေးအရာရောဥပဒေအကြောင်းအရာရောလူအခွင့်အရေးရှုထောင့်တွေအရာရောလက်ခံနိုင်စရာအကြောင်းတွေမရှိဘူးလို့ဝန်ကြီးကပြောပါတယ်။ဒီဇင်ဘာလ19ရက်နေ့ကထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပတဲ့မြန်မာရေးဆွေးနွေးပွဲမှာစစ်ကောင်စီခန့်နိုင်ငံသားရေးဝန်ကြီးက၎င်းတို့ရွေးကောက်ပွဲကျင်းပရန်စီစဉ်နေကြောင်းနဲ့ရွေးကောက်ပွဲကိုကူညီထောက်ပံ့ဖို့သာမြန်မာပြည်ရဲ့အခြေအနေကိုလိမ်လည်ပြောဆိုခဲ့ပါတယ်။နောက်မမေ့ဖို့လိုတာက2020ရွေးကောက်ပွဲကိုမဲမတမာမှုနဲ့ဆိုပြီးလှုပ်ကြံပြီးတော့အမှုဆွဲပြီး ဒီစကားစကားအနာသိမ့်ခဲ့တာဖြစ်တယ်သူဆွဆွဲခဲ့တဲ့2020ရွေးကောက်ပွဲမဲပေးတဲ့မဲပေးနိုင်မှုနိုင်ငံတကာစောင့်ကြည့်လေ့လာမှုလူလူရဲ့ပါဝင်မှုတရားမျှတမှုဖြစ်စေနိုင်တဲ့2020ကအခြေအနေနဲ့အခုအခြေအနေနဲ့ရှင်ကြည့်ပါအောင်အခုအခြေအနေကမြို့ပေါင်းရာခိုင်နှုန်းလောက်နေပါကျမတို့တော်လိုင်းအင်အားစုတွေနဲ့တိုင်းရင်းသားတွေကသိမ့်ပိုက်ထားတာဖြစ်တဲ့မြို့ကြီးတွေကိုစကားစအုပ်ချုပ်လို့မှမရပဲဘယ်လိုတရားမျှတတဲ့ရွေးကောက်ပွဲဖြစ်မလဲဘယ်လိုမျိုးမဲဆန္ဒရှင်လူလူရဲ့ပါဝင်မှုကိုစကားစကားအာမခံချက်ပေးနိုင်မလဲလို့ပြည်တော်စုဝင်ကြီးဒေါ်စင်မအောင်ကထပ်လောင်းပြောပါတယ်ရှင်ဆက်လက်ပြီးတော့တည်တံပေးတာကိုဖျက်သိမ်းလို့မရသေးတဲ့ကာလအတွင်းမှာတည်တံကိုလက်လွတ်စပယ်မပေးဖို့အတွက်အများကြီးယူဆရမယ်လို့ဆိုတဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။တည်တံပေးတာကိုဖျက်သိမ်းလို့မရသေးတဲ့ကာလအတွင်းမှာတည်တံကိုလက်လွတ်စပယ်မပေးဖို့အတွက်အများကြီးယူဆရမယ်လို့လူခွင့်ရေးဆိုင်ရာပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းကဆိုပါတယ်။တည်တံပေးတာကိုဖျက်သိမ်းလို့မရသေးတဲ့ကာလအတွင်းမှာတည်တံကိုလက်လွတ်စပယ်မပေးဖို့အတွက်အများကြီးယူဆရပါလိမ့်မယ်။အထူးသဖြင့်ဒေသန္တရဥပဒေတွေမှာမလိုလားအပ်ပဲတည်တံပေးနိုင်တဲ့အထိခွင့်ပြုတယ်ဆိုတဲ့အမိန့်အာဏာကိုဥပဒေအကြောင်းအရပြန်ပြီးစစ်ဆေးရမယ်မလို့အရင်ဖြတ်သိမ်းမှုလုံဆောင်ရမှာဖြစ်ပါတယ်လို့ဆိုပါတယ်လက်ရှိမှာတော်လိုင်းအင်အားစုဘက်အနေနဲ့ပြစ်မှုနဲ့ပြစ်ဒဏ်ကိုမျှတအောင်ပေးနိုင်ဖို့အတွက် NUG တရားရေးဝန်ကြီးဌာနဤတရားစီရင်ရေးစနစ်ကိုအခြေပြုလျက်ရှိပါတယ်ရှင်ဆက်လက်ပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားယဝင်ကြီးဌာနအတံပေးကသတင်းစာရှင်းလင်းပွဲမှာအေအေကိုနိုင်ငံအစ်စ်ဆက်ဆံလို့မရဘူးဆိုတဲ့စကားပြောဆိုတဲ့သတင်းကိုတင်ဆက်ပေးပါဦးမယ်။ထိုင်းနိုင်ငံဘန်ကောက်တွင်ဒီဇင်ဘာလ19ရက်နေ့ကကျင်းပခဲ့တဲ့မြန်မာအရေးနဲ့ပတ်သက်တဲ့6နိုင်ငံအလို့သဘောဆွေးနွေးပွဲမှာနေဆက်ဒေတာသည်မြန်မာစစ်အစိုးရ၏ထိန်းချုပ်မှုအောက်တွင်မရှိတော့ကြောင်းအာရခတပ်တော်အေအေလို့အစိုးရဖွဲ့စည်းမဟုတ်တဲ့အင်အားစုတွေကိုနိုင်ငံအစ်စ်တစ်ခုအနေနဲ့ထိတွေ့ဆက်ဆံလို့မရကြောင်းအဆိုပါဆွေးနွေးပွဲသို့တက်ရောက်ခဲ့သည့်ဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးဌာန၏အကြံပေးဖြစ်သူ MD Toy Hosing ကသတင်းတောင်များအားထုတ်ဖော်ပြောဆိုခဲ့တယ်လို့ Definition Express ကဒီဇင်ဘာလ22ရက်မှာသတင်းဖော်ပြထားပါတယ်စစ်ကောင်စီကိုထိုးစစ်ဆင်တိုက်ခိုက်နေပြီးမြေပြင်တွင်အောင်ပွဲများရရှိနေတဲ့အာရခတပ်တော် AA နဲ့ထိတွေ့ဆက်ဆံရန်တွန်းဆုံသည့်စကားမျိုးကိုဘင်္ဂလားဒေ့ရှ်နိုင်ငံသားဝင်ကြီးဌာန၏အကြံပေးဆိုသူကဒီဇင်ဘာလ19ရက်နေ့ကဘန်ကောက်သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာဖြစ်ပြီး၎င်း၏သဘောကစစ်ကောင်စီနဲ့ပဲနယ်စပ်ရေးအရာစကားပြောမယ်လို့ဆိုပါတယ်နယ်စပ်ဒေတာကမြန်မာစစ်အစိုးရရဲ့ထိန်းချုပ်မှုအောက်မှာမရှိတော့ဘူးလို့စစ်အစိုးရထံကျွန်တော်အတောင်ကြားခဲ့ပါတယ်အခုအာရခတပ်တော် AA လို့အစိုးရအဖွဲ့အစည်းမဟုတ်တဲ့အင်အားစုတွေကနယ်စပ်ကိုချုပ်ကင်ထားတယ်နိုင်ငံအစင်းတစ်ခုအနေနဲ့သူတို့နဲ့ထိတွေ့ဆက်ဆံလို့မရဘူးစစ်အစိုးရအနေနဲ့နယ်စပ်နဲ့ရခိုင်ရေးကိစ္စတွေကိုဖြေရှင်းဖို့နီးလန်းရှာရမယ်လို့ဦးစိန်ကသတင်းထောက်များအားပြောကြားခဲ့ပါတယ်မြန်မာပြည်တွင်ဦးတော်လှန်ရေးဤအဖွဲ့အစည်းများဖြစ်ကြတဲ့ NUG အစိုးရအပါအဝင်အာရခတပ်တော်တိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းများနဲ့မြန်မာပြည်ငင်းချမ်းရေးကိုတိုက်ရိုက်ဆွေးနွေးဖြေရှင်းဖို့ကိုအိန္ဒိယနိုင်ငံအစိုးရများကတရားဝင်လူသိရှင်ကြားထုတ်ဖော်ပြောဆိုရာမျိုးတွေကိုခုချိန်ထိဝင်လင်းနေတယ်လို့မြန်မာအရေးသုံးသပ်သူများကမှတ်ချက်ပေးပါတယ်ဘင်္ဂလားဒေ့ရှ်မူဝါဒအရနောက်ထပ်ဒုက္ခသည်များကိုဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းသို့ထပ်မံဝင်ရောက်ခွင့်ပြုမည်မဟုတ်ကြောင်းအခြေအနေအရရက်ကြောင့်တရားဝင်သောလမ်းကြောင်းများမှနီလန်းမျိုးမျိုးဖြင့်ဘင်္ဂလားဒေ့ရှ်နိုင်ငံသို့ဝင်ရောက်လာခဲ့သူ6တောင်းကိုမပြစ်မနေလက်ခံခဲ့ရကြောင်းထပ်လောင်းပြောဆိုခဲ့ပါတယ်ရှင်ဆက်လက်ပြီးတော့ကံပက်လက်မြို့ကိုတင်ပိုက်ပြီးနောက်နိုင်ငံရေးအကျဉ်းသားများပါဝင်အကျဉ်းသားလေးဦးကိုပြန်လည်လွှတ်ပေးပြီးမင်းတပ်နိုင်ငံရေးအကျဉ်းသား73ဦးကိုနေရက်သို့ပြန်လည်ပို့ဆောင်တဲ့တင်ပြင်ဆက်ပေးပါမယ်ဒီဇင်ဘာလ21ရက်နေ့ည12နာရီအချိန်ချင်းပြည်နယ်ကံပလတ်တွင်တပ်ဆွဲထားတဲ့စစ်သားနယ်ရဲများအလုံးစုခွာသွားပြီးနောက်ချင်းညီနောင်တပ်ဖွဲ့ကကံပလတ်မြို့ကိုအပီးသတ်တိုက်ခိုက်သိမ်းပိုက်လိုက်ကြောင်းရင်းသူသိမ်းပိုက်ပြီးနောက်နိုင်ငံရေးအချင်းသားများအပါအဝင်အချင်းသား၄ဦးကိုပြန်လည်လွှတ်ပေးလိုက်ကြောင်းကံပလတ်အခြေစိုက်အချင်းတော်လိုင်းအဖွဲ့ကောင်းဆောင်စလိုင်းအောင်လင်းကပြောဆိုထားပါတယ်။နှစ်ဦးကတော့တော်လိုင်းရင်းနဲ့ပတ်သက်တာတွေလုပ်တဲ့အတွက်ကြောင့်တဦးကတော့လမ်းမှာစစ်ကြောင်းနဲ့တိုးလို့အဖမ်းခံရတာအဖမ်းခံရပြီးနှိပ်စက်တာတွေလက်သေးခွန်ခွာတန်ကိုမီးပူတိုက်ပြီးတော့မှနှိမ့်ဆက်တာရရှိတယ်နောက်တူကတော့တော်လိုင်းရင်းမှာပါပြီးတော့အိမ်မာနေတဲ့အချိန်သတင်းပေးတလန်ကြောင့်အဖမ်းခံရတယ်သူကလည်းနှိမ့်ဆက်ထားတာရှိတယ်နောက်တူကကဲထုတ်ထားတဲ့အထဲမှာပါလာတာစကားစတသားတယောက်ပဲအနေတင်လို့ထွက်ပြေးတဲ့အချိန်မှာသူကပြန်ပြီးတော့ပြစ်ပြီးဖမ်းတာဒဏ်ရာနဲ့ရင်အုပ်မှာဒဏ်ရာရပြီးတော့ထောင်ထဲထည့်ထားတယ်ထောင်ထဲထည့်ထားတာကိုကျွန်တော်တို့စီကနေပြီးတော့ဇေဝကုသပေးပြီးတော့အသက်ရှင်တာပေါ့ပြီးတော့မှအခြားအချင်းသားတူပေါ့ကဲထုတ်ထားပါတယ်ဟုစလိုင်းအောင်လင်းကဆိုပါတယ်အလားတူမင်းတက်မြို့သိမ်းတိုက်ပွဲတွင်လည်းနိုင်ငံရေးအကျဉ်းသား73ဦးကိုကဲထုတ်နိုင်ခဲ့ပြီးတပ်ဆိုင်ရာနေရပ်များစီတို့ပြန်လည်ပို့ဆောင်လိုက်ပြီးဖြစ်သောမင်းတပ်အခြေစိုက်ချင်းတော်လိုင်းအဖွဲ့ဤပြန်ကြားတာဝန်ခံဆလိုင်းရောမန်ကပြောဆိုထားပါတယ်ရှင် အခုတခါပဲခူးတိုင်းတာယာဝတီအကျဉ်းထောင်တွင်နိုင်ငံရေးအကျဉ်းသူ15ဦးကိုအကြောင်းပြချက်ရှိပဲတိုက်ပိတ်ထားသည်မှာနှစ်နှစ်နီးပါးကြာမြင့်နေပြီဖြစ်တဲ့တဲ့တင်ကိုတင်ဆက်ပေးကြပါရစေ။ပဲခူးတိုင်းတာယာဝတီအကျဉ်းထောင်တွင်နိုင်ငံရေးအကျဉ်းသူ15ဦးကိုအကြောင်းပြချက်ရှိပဲတိုက်ပိတ်ထားသည်မှာနှစ်နှစ်နီးပါးကြာမြင့်နေပြီဖြစ်တယ်လို့ဒီဇင်ဘာလ23ရက်နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ကအသိပေးဆိုပါရစေ။နိုင်ငံတဝင်းအကျဉ်းထောင်များရှိနိုင်ငံရေးအကျဉ်းသားများအနေဖြင့်အကျဉ်းသားများ၏အခွင့်အရေးအပြေအဝါမရရှိကြပဲနှီးလန်းမျိုးစုံဖြင့်ဖိနှိပ်ခံနေကြရပါတယ်ပဲခူးတိုင်းတာယာဝတီအကျဉ်းထောင်နဲ့နိုင်ငံရေးအကျဉ်းသူ15ဦးကိုအကြောင်းပြချက်ရှိပဲတိုက်ပိတ်ထားတာမှာနှစ်နှစ်နီးပါးကြာမြင့်နေပြီဖြစ်ပြီး၎င်းတို့ထံမှငွေကြေးအကျပ်ကိုင်းမှုများလည်းရှိကြောင်းသိရှိရတယ်လို့ဆိုပါတယ်ဒါ့အပြင် AR တိုင်းဟင်းသရအကျဉ်းထောင်နဲ့ထောင်အနာပိုင်များကအကျဉ်းသားများထံအကြောင်းပြချက်အမျိုးမျိုးဖြင့်ငွေကြေးတောင်းခံမှုများရှိနေပြီးဖိနှိပ်မှုများလည်းလှုပ်ဆောင်နေကြသိရပါတယ်မတရားအာဏာလုဖြစ်စဉ်နဲ့ဆက်စပ်၍ဖမ်းဆီးခံရသူစုစုပေါင်း 28,989 ဦးရှိပြီးထို့အထက်မှာ11,429 ဦးမှာထိမ့်သိမ်းခံရနေဆဲဖြစ်ကထိမ့်သိမ်းခံထားရသူများအနက်မှာ9822ဦးမှာထောင်ဒဏ်ချမှတ်ခံထားရပါတယ်ရှင်အခုတခါ CDM စစ်သားရဲနှင့်မိသားစုများအတွက်စိတ်ကျန်းမာရေးအသိပညာပေးတဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ် CDM စစ်သားရဲနှင့်မိသားစုများအတွက်စိတ်ကျန်းမာရေးအသိပညာပေးခဲ့တယ်လို့ဆိုပါတယ်ပြည်သူ့ပန်းတိုင်း Safe House နေထိုင်နေသူ CDM တပ်ရဲမိသားစုများစီတို့အဖွဲ့မှစိတ်ကျန်းမာရေးဆွေးနွေးပေးနေသူများကိုရာဒီဇင်ဘာလ22ရက်နေ့ကတွားရောက်ပြီးရင်းရင်းနှီးနှီးတွေးဆောင်ဖလှယ်ပေးခဲ့တယ်လို့ဆိုပါတယ်စစ်အာဏာသိမ်းမှုကိုစတင်ရင်ကြုံတွေ့ရတဲ့အခက်အခဲတွေမတည်ငြိမ်မှုတွေမိသားစုပေါ်တက်ရောက်မှုတွေကိုခံနိုင်ရှိစွာဘလို့ကြော်ဖြတ်မလဲစိတ်ဖြစ်စည်းမှုတွေကိုဘလို့ဖြေလျှော့မလဲစိတ်ကျန်းမာရေးကောင်းမွန်စေရန်ဘလို့ထိမ့်သိမ်းမလဲစတဲ့စိတ်ကျန်းမာရေးပညာပေးမှုအနေဖြင့်လှုပ်ဆောင်ခဲ့ကြပါတယ် CDM စစ်သားရဲများအနေနဲ့လက်ရှိကြုံတွေ့နေရတဲ့မိမိတို့ရဲ့စိတ်ကျန်းမာရေးအခြေအနေများကိုတဦးချင်းတိုင်ပင်ဆွေးနွေးလိုပါကပြည်သူ့ပန်းနိုင်ရဲ့ Telegram App Bipeco ကိုဆက်သွယ်နိုင်တယ်လို့ဆိုပါတယ်ရှင်အခုနောက်ဆုံးအနေနဲ့စစ်ဆောင်ပြည်သူများအတွက်အနွေးရည်နဲ့ဆောင်များဖြန့်ဝေပေးနိုင်ရဲ့ NUDP ကနှလုံးသားချင်းတူအနွေးတက်လေးကူအစီအစဉ်စတင်တဲ့တဲ့ရင်ကိုတင်ဆက်ပေးပါမယ်။စစ်ဆောင်ပြည်သူများအတွက်အနွေးရည်နဲ့ဆောင်များဖြန့်ဝေပေးနိုင်ရဲ့ NUDP ကနှလုံးသားချင်းတူအနွေးတက်လေးကူအစီအစဉ်စတင်နေပြီဖြစ်ကြောင်းဒီဇင်ဘာလ23ရက် NUDP ကတရားဝင်အသိပေးဆိုထားပါတယ်။ဆောင်တွင်အေးတက်နဲ့အေးခိုက်တဲ့အချိန်ခါပါအိမ်နဲ့အဝေးမှာစစ်တပ်ရှောင်နေရတဲ့ပြည်သူတွေအတွက်အနွေးတက်ပေးနိုင်ဖို့ NUDP နဲ့ပြည်သူများစုစည်းကြပါမယ်လို့ဆိုပါတယ်လူတန်းမှုများကိုဒီဇင်ဘာလ23ရက်မှစ၍ဇန်နဝါရီလ5ရက်2025ခုနှစ်အထိလက်ခံသွားမှာဖြစ်ပြီးမြေပြင်ရောက်ပေးပို့သွားမယ်လို့သိရပါတယ်ရှင်အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောင်းမင်းတီဟန်မင်းစေသွေးနဲ့ကားရှေတို့ကပေးပို့ထားတာဖြစ်ပါတယ်ရှင်
ဗီဒီယိုအယူဂျီဝနာဆင်နေကြတဲ့မိဘပြည်သူများရှင်ဒီကနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်အနေနဲ့တိုင်းရင်းသားဘာသာထုတ်လွှင့်မှုအစီအစဉ်မှာတော့မတူဘီချင်းဘာသာနဲ့တပတ်အတွင်းသတင်းတွေကို The Matubi Times ကအစီအစဉ်တင်ဆက်ထားတာကိုနားဆင်ရမှာဖြစ်ပါတယ်ရှင်
ထမ်းလုံးကကုတ်ပိုက်ကန်တူကိုဖောင်းနီလကုလလီဒီဇင်ဘာအယလ်ထုံနကောက်ထန်းစနာတာကပ်ပလောမနီနတနဘိုက်ကပ်ခီဒီလာစီပခတ်နာချင်းညင်အောင်ဆက်စင်ရေးစီပီအော်ပရေရှင်းလိုနိုဝင်ဘာနီကွာလုံးကမင်ဒတ်ဖလမ်ကိုပူဟဲခလတုကနာတောင်တီဒီဇင်ဘာနီကုလနီခတ်မင်းဆောင်ဝေငတာမင်ဒတ်ကိုပူတဲ့မွန်ဘီအလိုထိုင်ဘင်းမူလာစစ်တုံပန်ခါကပ်ယာကုလထုမတုအမီခကအယူစာခဘအတုပလာအုံးတလမင်းလုံးစီဘီခလတုကနာမင်ဒတ်ကိုပူခလယုပ်နဒေါငါYour Defense Force YDF, Your Army YA, Pitu ka kwaye tamro mong ywa khayain tai yin tong ne ulpui la bung yong na khu ti tawinga rakhain kharkap ee long ko abung yong bung mu la lumpok haisa ne angu athu nen ko apai pui thai tala ulthang yak la om.CB khartuk na phalam khupui benako thawni kulali december ni thini wenga district palikyung khupui palikyung lamyung खोपुई खोबयुंग ने सियुंग थांग बैते मुनबै आलु उथाई बंग मुला सिकांगसी पलिक थांग सोमली पंगाते लंपोक हिसा ने माया लेनेट अछा ओला ओम छिन निनो खलजिप नलोंगा कंप्लीट पेंग हे दिसंबर निकुलनी खादा सी हमला सायुदी सिकांगसी खरकाप खकते दिसंबर निकुलनी खत खुयिन खुने क्लिनी वेंगा खोपुई ते बै अनोंगता कोती लंपोक उल याक मुला मुनबै alu uthai tela yauti tham longa atung sakla om tehi la cb ben longa mun alu uthai khu heta matpi mindat chindui ne complete peng he mun alu uthai tela ul thang yak la om apani na phawni le kulali december ni thilo ga chinland defense force ctf zok tung ka ye bo slide kai thong leng heta hakha than thang laklu ka sik council kharkap ne chinland council kharkap khak aka uthe dong ka jacob se sin ye ya ahing na khum tala ul thang yak la om apatumna anaw pain tai sithana chou an ko puite rakhai kharkap ee lo december nikul kuthun khnak thlein hi wenga mun bit alu pathai la omti na pa kha du tai mu bo mu chou taung thon ne tai u si chou bo mu chou cho cho tan ko atu ko thai bung mu la lumpo khai sa sakhup ko mu alu pa thai la om ta bung mu la กว่าเป็งคอพ่อยขลอายุบลาอมติกว่าคูกะชิมยันตายินอมัดยังอาสมรุกและปฐมเนไม่ยาคบเอยยุงไม่ทียุงปลิกยุงคอมื่นอโลไทยละอมแต่บึงมือละสิตรงปั้นทางสมดีคอกว่าคูกะแต่กึบประตูกไทยบัลอากตังข้ามายายังอาและสมรุกปนีคอแต่เฮียกึบอากาอลีละอมบัลตลาอุลทางยากละอมปลีนาในงานกากาตดินละกอมซีเรียรามะตำราอาสาเทสวิลขรกาบโลมึนอโลตีทูเลงฮัมลาในงานชายเนกาควยวันจีเตบีหุดนาอปีกูตกากองเตทวีละอมนี้ซีเรียรามเฮขรกาบอุกนาลาตำราอาสัตโลกุมซอมงาเฮอาอุคุยะทางอทองสังดึกติอารามกาเปิลนำนัสตงตันคุยะขึ้นถือแม่อาคูคำแห่อายงตากละอมท้องนี้และเลยขัดเวงตาอากระซึ่งหังอารัตนุยอุตโตรายีแห่อาสัตขรกาบโลอภิรลติอากระซึ่งหังเปิลนำขรกาบโลท้องนี้และกุลลีดิสมบาร์นิเรตเวงตาดมาสกัดขบุยเนอารามเบยแต่มื่นเบยอลุปไทยละอมตำราอาสัตมาตตารัชชารำลายงติอารามเต HTSHarger Dory Asham Pilnam Kharkap Kaklo Mun Alo Ti Atuing Ku Piaung Yi Si Ham Masla Hila Si Dan Along Im Khopoy Aso Yila Om December Nikul Nikhat Ve Nga Damaskat Khopoy Ngultun Na Te Tapang Su Kharbay Ahmed Arshara Lo Amo Ti Asayo La Om Teka Ngultun Na Lo Nga Lumpo Kapom Khak Tik Atla Bungyong Ti Syria Army Om Thai Nam La Ulpuy La Atuy La Om Teka Thuy Khan Na Abay Peya Tik Na Kho Poy Khu Uti Tamra Asat Alu La Atak Na Ham La Hey Akamot Kung Harat Ernie Ersham HTS Apwe Siyi Tawun Khan Abu Kera Te Ka Kwayi Wenji Thana La Hud Na Apeg Bung Mu La Arat Nwe U To La Yi Ka La Anashin San Chin Yi Akamot Kung Thong Im Akatla Akum Som Tum Kung คุมสรีอักลูทั้งเนื้อหาสันเอร์ชิบานาเตในงานชายวันจีธานะวันจีลาหูนาเปกูแต่ปองสุขาร์เบยอาร์เมดเอร์ชาราเฮท้องนี้ละเลยสรีอะเอลคายดาอภัยอิสลามิกเนปิกคุยละอมตีฮาราทเฮรีอาร์ชัมเอทีเอสเออักษรกุ้งละอมแต่ดีอเมริกันขึ้นลูเอร์ร์เอร์ชาราเตตู้คำกำท่าอตีอักตุไทยตา US ดอลลาร์เซตันปีคำสาเฮลาอมบึงมือลา HTS อพเพก็เสียจำพวยอพเพลาอหือลาอมแต่ฮีตาแต่บางเบยสนาเตเบยกับพี่เซิงกับยกเต็งเซิงตลาอเมริกันในงานชายวันจีธานาลุท้องนี่เลยกุลลีดิสเซมเบอร์นิกุลเวงะอุลตึกนาอคือเซิงตลาอุลทางยากลาอมมรปีทำอุลทางกันตุนขึกสัวซาลอมไงนะก็คือนสวัสดีงุสเซนมังเบยตรงเซ
เรดิโอดงหลงาณตุนกังไหเขกตากอลคูกาตือยัลตึกึมจอนิคัดเนจังคนึกเปเรเลมินิซอมโทมัส16เมตร 17.79 เมกะฮัดดงหลงาคอณตุนอไทซึง এমতুবি থাম অলথাং খনতুন বৈসোয়া জাল্লা অমাইনা কাকু এসা বৈদেমসে
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြကြပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.9 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းနာစင်နိုင်ပါပြီရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ရေဒီယိုအန်ယူဂျီဖြစ်ပါတယ်ရှင်အရေးတော်ပုံအောင်ရမည်